ထိုင်းမြန်မာနယ်စပ်မှာရှိတဲ့အကြီးဆုံးဒုက္ခသည်စခန်းဖြစ်တဲ့မယ်လဒုက္ခသည်စခန်းမှာနှစ်ပေါင်း20ကျော်လောက်ထပ်ပေါက်မရှိဘဲနေထိုင်နေကြရတဲ့မြန်မာနိုင်ငံကဒုက္ခသည်တွေဟာသူတို့ရဲ့ကလေးတွေရဲ့အနာဂတ်ကင်းမဲ့နေတာတွေအပါအဝင်တတိယနိုင်ငံတစ်ခုခုမှာခိုးလုံဝင်ပေးဖို့အတွက်အပြည်ပြည်ဆိုင်ရာလူအခွင့်အရေးမှာဆန္ဒပြခဲ့ကြပါတယ်လူအခွင့်အရေးကြီးညာစာလန်းကအချက်3ချက်လောက်ကိုသူတို့ကိုပေးဖို့ဆန္ဒပြခဲ့တာဖြစ်တယ်လို့ဆန္ဒပြဒုက္ခသည်တူကပြောဆိုပါတယ်
လူ့ကိုင်းတဲ့ပတ်သက်ပြီးချက်30ရှိတယ်ဒီအဲ့ဒီကနေပြီးတော့ကျွန်တော်တို့လူကျင်တဲ့ချက်လေး30ကိုတောင်းဆိုတာပေါ့နော်နံပါတ်1ကတော့ကျွန်တော်တို့သူသားတယောက်အနေနဲ့ပေါ့နော်သူနေထိုင်တဲ့နေရာနေချားနေရာကိုလျှောက်စွာသွားလာခွင့်ဒုတိယချက်ကကျတော့မိမိကျိုင်းနဲ့တည်ရနိုင်ငံကိုခိုးလို့ခွင့်တောင်းဆိုခွင့်နောက်တတိယချက်ကတော့ကိုယ့်ရဲ့ခံစားချက်တွေခင်မြင်ယူဆချက်တွေကိုလျှောက်စွာဝေမျှခွင့်ပြုပြီးလို့ပေါ့နော်အဲ့ဒါကိုဒုက္ခတည်တည်ရဲ့ဘဝကိုကိုကျင်းစာပြီးတော့မှလူတယောက်ရဲ့ဂုဏ်သိက္ခာရှိစွာနေထိုင်ခွင့်သွားလာခွင့်ဒီကိုယ်ရောကိုင်းနေကိုပြီးဖို့ကျွန်တော် UNHCR ကိုအဓိကကောင်းစင်တက်ပြီးတောင်းဆိုတာပေါ့နော
်ဒုက္ခသည်တွေအနေနဲ့စားဝတ်နေရေးအခက်အခဲတင်မကဘဲကလေးတွေရဲ့အနာဂတ်နဲ့ပညာရေးအတွက်ပါအခက်အခဲတွေရှိတယ်လို့နောက်ထပ်ဒုက္ခသည်တူဦးကလည်းပြောဆိုပါတယ်စာရွက်စာတမ်းအထောက်အထားမရှိတဲ့အတွက်ဒုက္ခသည်တွေအနေနဲ့အပြင်ထွက်ပြီးအလုပ်လုပ်လို့လည်းမရပါဘူးစခန်းထဲမှာပဲနေနေရတာ15နှစ်16နှစ်ရှိသွားပါပြီလို့နောက်ထပ်ဒုက္ခသည်တူဦးကပြောဆိုခဲ့ပါတယ်မေလာဒုက္ခသည်စခန်းမှာလက်ရှိဒုက္ခသည်18,900ဦးရှိပြီးတော့ကရင်အပါဝင်လူမျိုးပေါင်းစုံမျိုးနွယ်စု73စုနေထိုင်နေပါတယ်။ထိုင်းမြန်မာနယ်စပ်ဒုက္ခသည်စခန်း9ခုရှိပြီးဒုက္ခသည်3000လောက်ခိုးလုံနေထိုင်နေကြတာဖြစ်ပါတယ်ခင်ဗျာ။